ိုင်းမြန်မာနယ်စပ်ရနောင်းကော်တောင်နယ်စပ်ဂိတ်ကနေမြန်မာနိုင်ငံသား60နီးပါးကိုဖေဖော်ဝါရီ14ရက်နေ့ကထားရနာပိုင်းတွေကပြည်နယ်နံပေးပြီးတော့မြန်မာဘက်ကိုပြန်လွှဲပြောင်းပေးခဲ့ပါတယ်။ဒီလိုမျိုးနေရပြန်လာတဲ့တရားမဝင်မြန်မာရွှေပြောင်းအလုပ်သမားတွေကိုတော့မြန်မာနိုင်ငံဘက်မှာ COVID-19 ကိုရိုနာဗိုင်းရပ်စ်ပြန့်ပွားအောင်ကာကွယ်ရေးအတွက်အပူချိန်တိုင်းတာတွေစံမာရေးစစ်ဆေးပေးတာတွေကိုကော့တောင်းမြို့မှာရှိတဲ့စံမာရေးဦးစီးဌာနတာဝန်ရှိသူတွေကဆောင်ရွက်ပေးနေတယ်လို့သိရပါတယ်။ VOA သတင်းတော့မရေးမှာသတင်းပို့ထားတာနားဆင်ပါရှင်။
အခုလိုမျိုးပြန်လည်ဆွဲပြောင်းပေးခဲ့တဲ့လူတွေထဲကအများစုဟာထိုင်းနိုင်ငံထဲမှာတရားမဝင်လာရောက်ခြေချနေသူတွေဖြစ်ပြီးတချို့ကတော့ထိုင်းနိုင်ငံမှာအပြစ်ဒဏ်ကျခံရသူတွေဖြစ်ပါတယ်။ဒီထဲမှာအလုပ်လုပ်ခွင့်သက်တမ်းပြန်မတိုးနိုင်တာကြောင့်နေရပြန်ကြသူတွေလည်းပါဝင်လာပါ။သူတို့ဟာအဖမ်းမခံရအောင်လူပွဲကားတွေကိုဝေးပေးပြီးပြန်ခဲ့ကြပေမဲ့လမ်းမှာဖမ်းဆီးခံရပြီးထောင်တလနီးပါးကျခဲ့ရတယ်လို့လည်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရှင်းပြောင်းလို့တမပညာပေးရေးစင်တာကော့တောင်းမြို့တာဝန်ရဲ့ဦးမိုးဝေကအခုလိုပြောပါတယ်
။အလုံးလျှောက်ကြားလေးက49ရောက်မိန်ကလေးက10ရောက်အလုံး59ရောက်ပေါ့။ဒီ59ရောက်တဲ့မှာကျွန်တော်ဒေတာပြပြာဖန်ပြီးတော့ပို့လာတာလည်းရှိတယ်။ဖန်သမပြီးဆိုတာလည်းမြို့ကြောင်းမြောက်ပါလာလည်းရှိတယ်။ဒီထဲမှာမော်ပြင်းနယ်က9ရောက်ကသူတို့ကထိုင်းမှာနေတော့ကတော့သူတို့ကဒီဆာဗစ်စင်တာရှိတယ်။နောက်ပိုင်းတော့သူတို့ဆာဗစ်စင်တာတက်တန်းတော်ဝါတက်တန်းမဖြစ်ဘူး။အဲ့တော့သူတို့ကဝဲစားကားနဲ့ပေါ့တစ်ထက်ထက်လာ6500ပေးရဲအဲမှာလမ်းတစ်ပိုင်းမှာဖမ်းမိတာလမ်းတစ်ပိုင်းမှာဖမ်းမိတော့သူတို့ပတ်စံဆုံးတယ်လူရဲထောင်ကြတယ်28ကြတယ်အဲ့ဒါလေးပါလာတယ်တခု
ထိုင်းနိုင်ငံဘက်ကပြန်လည်ပို့ဆောင်လာတဲ့တရားမဝင်လူသမားတွေကိုတော့နေဆက်မှာအလို့သမားကြီးလုပ်နေတဲ့အဖွဲ့ကြီးပြန်လည်ထူထောင်ရေးလုပ်နေတဲ့ဌာနဆိုင်ရာတွေကအကူအညီတောင်းလာကြောင်းကိုရိုနာဗိုင်းရပ်စ်တန်ရရှိသူတွေပါလာမှာကိုစိုးရိမ်နေတဲ့အတွက်ကော့တောင်းမြို့ကျန်းမာရေးဌာနကတာဝန်ရှိသူတွေကစစ်ဆေးပေးနေတယ်လို့ဆိုပါတယ
်ကျွန်တော်တို့ဒီကော့တောင်းမှာရှိတဲ့ကျန်းမာရေးဌာနကျမဦးစီးဦးစီးဌာနကနေပေါ့ဆေးရုံညီနဲ့ကျောင်းကြီးနဲ့ကျွန်တော်တို့ဒီသူတို့အတင်းတင်းလေးတွေလောက်လာပေးတယ်၂ရောက်၃ရောက်၄ရောက်၃ရောက်ပေါ့တစ်ခေါက်လာလို့ရှိရင်အဲ့ဒါကိုအပူချိတွေလာဆိုင်တယ်ပြီးလို့ရှိရင်ကျွန်တော်တို့ရဲ့ဒီအလုပ်ဒီလုပ်ကမားလေးကျမရေမကောင်းတဲ့လူတွေပါလာလို့ရှိရင်သူတို့အချိန်လေးကြည့်လို့အဲ့လိုအပ်တယ်လို့မျိုးလို့စီစဉ်ဆောင်ရွက်တာလေးတော့ရှိတယ်ကုလလို့ဆယ်တော့ဆေးရုံတက်တာပါညာတရားမလို့မရှိသေးဘူးခဗျာ
ထိုင်းနိုင်ငံထဲမှာမြန်မာရှစ်တောင်းလို့တမ30ထက်မနည်းရှိနေပြီးနေ့စဉ်နဲ့ထိုင်းနိုင်ငံထဲကိုဝင်လာနေသေးဖြစ်ပါတယ်အခုဆိုရင်ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ33ဦးရှိပြီဖြစ်ကြောင်းတရားဝင်ထုတ်ပြန်ထားတာကြောင့်ထိုင်းနိုင်ငံဘက်ကပြန်လာသူတွေကိုလည်းထိုင်းမြန်မာနေဆက်ကိတ်တွေမှာထိုင်းမြန်မာနေဆက်မြန်မာဘက်ကနေဆက်ကိတ်တွေမှာထိုင်းမြန်မာနေဆက်မြန်မာဘက်ကဒိတ်တွေမှာစစ်ဆေးစောင့်ကြည့်မှုတွေပို့လုပ်လာပါတယ်ရှင်